ဒုတိယပင်လုံညီလာခံခေါ်ယူနိုင်ရေးအတွက်အဆင့်30ခွင့်လှုပ်ဆောင်မှာဖြစ်ပြီးပထမအဆင့်ကိုလာမယ့်ဇန်နဝါရီလ28ရက်နေ့မှာစတင်အကောင်အထည်ဖော်ဖို့ဒီကနေ့ NLD ရုံးချုပ်မှာပြုလုပ်တဲ့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီရဲ့လစဉ်ပုံမှန်အစည်းအဝေးအတွင်းဆုံးဖြတ်လိုက်ကြပါတယ်။ဒုတိယပင်လုံညီလာခံခေါ်ယူရေးအတွက်ပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကကလေးမြို့မှာ NLD အပါအဝင်တိုင်းရင်းသားခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတာပါ။အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒုတိယကြိမ်မြောက်ပြည်လုံးညီလာခံခေါ်ယူပြီးတိုင်းရင်းသားခေါင်းဆောင်တွေအားလုံးရဲ့သဘောတူညီချက်ရဖို့အတွက်လှုပ်ဆောင်တဲ့နေရာမှာအဆင့်30ခွဲလှုပ်ဆောင်သွားဖို့ဒီကနေ့ရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့ NLD ရုံးချုပ်မှာပြုလုပ်တဲ့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီရဲ့လစဉ်ပုံမှန်စည်းဝေးအတွင်းဆုံးဖြတ်ခဲ့ကြတယ်လို့CRPP အတွင်းရင်းမှုလည်းဖြစ်ပြောခွင့်ရပုံကိုလည်းဖြစ်တဲ့ဦးဝေတာအောင်ကပြောပြပါဗျာ
ပထမတစ်ဆင့်မှာကျွန်တော်တို့48ခုနှစ်ကကျင်းပခဲ့တဲ့ပင်လုံနဲ့ပင်လုံစာချုပ်အကြောင်းကိုဟောပြောပေးလို့မယ်နောက်ဒုတိယတစ်ဆင့်ကတော့ပင်လုံစိတ်ဓာတ်ပြည်တော်စုစိတ်ဓာတ်ကိုကျွန်တော်တို့ဘယ်လိုဖော်ဆောင်မလဲအဲနောက်တစ်ဆင့်ကတော့အားလုံးဟာလားဆွေးနွေးညှိနှိုင်းပြီးတော့အဖွဲ့အစည်းပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းပြီးတော့ပင်လုံသဘောတူညီချက်တစ်ခုကိုဘယ်လိုရယူနိုင်မလဲဆိုတာတွေကိုကျွန်တော်ဆွေးနွေးရပါတယ
်ဒီအဆင့်30တလုံးကိုအကောင့်ထဲပေါင်းနိုင်ဖို့အတွက်အန်ကန်တို့အနေနဲ့အချိန်အပြည့်ဘယ်လောက်ကြာမယ်ဆိုတာမျိုးသတ်မှတ်ထားတာရှိပါသလားခင်ဗျအ
ချိန်အပြည့်တော့ကျွန်တော်တို့ကတော့အတတ်နိုင်ဆုံးအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်စူးစမ်းသွားဖို့ရှိပါတယ်ဒါပေမဲ့အချိန်ကိုတော့ဘယ်လောက်အတွင်းမှာဆိုတာတော့ကျွန်တော်တို့မဆုံးဖြတ်ရသေးပါဘူး
အချိန်တိကျပြောဖို့ကတော့ခက်တာပေါ့လေဒါပေမဲ့အန်ကန်တို့စိတ်ထဲမှာ3လကြာမယ်5လကြာမယ်ဒါမှမဟုတ်လေတစ်နှစ်ကြာမယ်အဲ့လိုမျိုးစိတ်ထဲမှာမှန်းထားတာများရှိပါသလားခင်ဗျ
အဲဒီလိုတော့မမထားပါဘူး။ဒါပေမဲ့အများဆုံးအကောင့်အထည်ပေါ်နိုင်အောင်တော့ကျွန်တော်တို့ကြိုးပမ်းသွားမှာပါ။ဒါပထမအဆင့်ကိုတော့ကျွန်တော်ဒီပြည်ထောင်စုနဲ့မတိုင်ခင်ပဲအဲကျွန်တော်လုပ်မှာပါ။အဲဒါကတော့28ရက်နေ့မှာကျွန်တော်ဟောပြောခွင့်တစ်ခုလုပ်မှာပါ။အဲဒီကတော့တိုင်းရင်းသားခေါင်းဆောင်တွေကဥဆောင်ပြီးတော့ဟောပြောမယ်။ဒါပေမဲ့ဟောပြောရုံသက်သက်မဟုတ်ဘဲနဲ့ဆွေးနွေးတဲ့ပုံစံမျိုးဖြစ်အောင်ကျွန်တော်တို့လုပ်မှာပါ
။လုပ်တော့လည်း NLD ရုံးမှာပဲလုပ်ဖြစ်ကြမှာထင်တယ်အင်္ဂါဟုတ်လား
။ဟုတ်ပါတယ် NLD ရုံးမှာလုပ်ဖြစ်မှာပါ။
ဟုတ်ကဲ့အန်ကယ်တို့အနေနဲ့ပြည်တော်စုနဲ့အခမ်းအနားကိုလည်းဟိုကျင်းပဖို့ဟိုပြင်ဆင်နေတယ်ဆိုတော့ဒီဟိုပထမအဆင့်ပြီးတဲ့နောက်မှာပြည်တော်စုနဲ့ကလည်းကြာနေတော့ဒီပြည်တော်စုနဲ့အခမ်းအနားလုပ်တဲ့အခါမှာလည်းဒီဒုတိယပင်လုံညီလာခံဖြစ်မြောက်ရေးကိုအထောက်အကူပြုစီမဲ့ပုံစံမျိုးတက်ရောက်စီမဲ့အခမ်းအနားမျိုးလားခင်ဗျဘယ်လိုစီစဉ်ထားပါလဲ
ဟုတ်ပါတယ်တစ်ဆင့်တိုင်းမှာကျွန်တော်တို့ကဒီမှချက်ကိုပေါ်ဆောင်နိုင်ဖို့ရည်ရွယ်ပြီးတော့လုပ်တာပါအဲနောက်ပြည်တော်စုနဲ့မှာလည်းပဲဟာလားဒီနေ့ကျလက်ထုတ်မယ်ပြီးတော့ကျွန်တော်တို့ပြည်ထောင်စုစိတ်ဓာတ်ကိုပေါ်ပြနိုင်တဲ့ကျွန်တော်စာရန်လေးတစ်ဆောင်ထွက်ပေါ်နိုင်အောင်ကျွန်တော်ချိုးဖောက်မှာပါ
ပြည်ထောင်စုနေ့ထုတ်မဲ့စာရန်က CRPP အနေနဲ့ထုတ်မှာလားခင်ဗ
ျဟုတ်ပါတယ် CRPP အနေနဲ့ထုတ်မှာပါ
တခုရှိတာကဟိုတစ်ဖက်မှာစစ်အစိုးရသတင်းစာအာဘော်တွေကလည်းဒီအခုလိုဒုတိယပင်လုံညီလာခံခေါ်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်ခိုက်တာတွေဝေဖန်ရေးသားတာတွေအခုနောက်ပိုင်းမှာတော်တော်လေးလှုပ်လာတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့အန်ကယ်တို့အနေနဲ့ဒီနေ့အစည်းအဝေးမှာပြောဆိုဆွေးနွေးကြတာရှိပါသလားခင်ဗျဟု
တ်ပါတယ်ဆွေးနွေးဖြစ်ပါတယ်ဒါတွေကတော့ရှင်းနိုင်ပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့အမျိုးသားပြန်လည်စစ်မြေးရေးအပေါ်မှာဟာလားထားတဲ့စိတ်ဓာတ်ပြီးတော့ကျွန်တော်တို့ရဲ့ရှင်းကိုသွားမဲ့ရည်မှန်းချက်ကိုတစ်မျိုးတစ်မီပေါ့တက်ခိုက်ဖို့ဒီရတဲ့သဘောနဲ့ရေးတဲ့ဆောင်းပါးတွေလည်းနောက်တက်လည်းရှိအောင်ရှိနိုင်ပါတယ်ဒါပေမဲ့ဒါကအဓိကမဟုတ်ပါဘူးကျွန်တော်တို့ရဲ့သွားမဲ့အမျိုးသားပြန်လဲစိတ်မြရေးကိုဟာလားပေါ်ဆောင်မဲ့အရေးကြီးတဲ့အချက်ကိုသိလာတဲ့အခါမှာလူတို့လည်းနားလည်လာမှာပါ
ဒါပေမဲ့ခုခေါ်မဲ့ဒုတိယပင်လုံညီလာခံဟာစစ်အစိုးရကိုလိုလားတဲ့သူတွေပြောနေကြတာကတော့ဒါသူတို့သွားနေတဲ့ပြည်တော်စုစီလုံးညီညွတ်ရေးကိုပြိုကွဲအောင်တမင်လောက်တာလို့ပြောကြတဲ့သူတွေရှိသလိုဒီမိုကရေစီအားစုတွေကြားထဲမှာလည်းဒီခုလိုဒုတိယပင်လုံညီလာခံခေါ်တာဟာကောင်းတော့ကောင်းပါတယ်ဒါပေမဲ့အချိန်ခါလွဲနေတယ်လို့ပြောဆိုစံနေရလဲရှိနေပါတယ်ဆိုတော့အဲ့ဒီလိုပြောဆိုနေကြတဲ့အပေါ်မှာအန်ကက်အနေနဲ့ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုပေါ်ဆောင်ဖို့ကျွန်တော်တို့ကြိုးပမ်းတာပါအဓိကကျွန်တော်တို့ကပြည်ထောင်စုကြီးခိုင်မာလာဖို့တိုင်းရင်းသားများရဲ့သွေးစည်းညီညွတ်ရေးကိုပေါ်ဆောင်နိုင်ဖို့အတွက်အားထုတ်တဲ့ကြိုးပမ်းတဲ့ကျိုးပန်းချက်ပဲဖြစ်ပါတယ်အဲ့တော့အမြင်အမျိုးမျိုးနဲ့ကျွန်တော်တို့ကိုစန့်ကျင်ပြီးတော့ရေးတာပြောတာတွေလည်းရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့အထက်ရည်ရွယ်ချက်ကတော့အလားလွတ်လပ်ရတာအနည်း60ကျော်ပြီးတကယ်တိုင်းရင်းသားသွေးစည်းညီညွတ်ရေးကမပေါ်ဆောင်နိုင်သေးဘူးအဲ့တော့ဒါကိုအထက်ပေါ်ဆောင်ဖို့အတွက်ကျိုးပန်းချက်ပဲဖြစ်ပါတယ်
ဒ ဒုတိယပြည်လုံးညီလာခံခေါ်နိုင်ရေးအတွက်ပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကကလေးမျိုးဇုံမီကွန်ဂရက်ရဲ့22နှစ်မြောက်အခမ်းအနားမှာအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေအပါအဝင်ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့တိုင်းရင်းသားပါတီခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဒုတိယပြည်လုံးညီလာခံခေါ်ယူရေးကိစ္စနဲ့ပတ်သက်လို့ဒါဟာစစ်ဆိုးရအာဏာပိုင်တွေကိုထိတိုက်တွေ့တဲ့လောက်ရဆိုပြီးတရားဝင်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တချို့ကတော့လက်တလို့မဖြစ်နိုင်သေးဘူးလို့တုံ့ပြန်ကြတာတွေရှိပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတော့ဒုတိယပင်လုံညီလာခံကိစ္စဟာအာဏာပိုင်တွေနဲ့ထိတ်တိုက်တွေ့ဖို့မဟုတ်ဘဲတကယ်လိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဖြစ်တယ်လို့ဖြေရှင်းထားပါတယ်။ CRPP အဖွဲ့ဝင်18ဦးရှိတဲ့အထက်ကဒီကနေ့စီဝေးပွဲကိုအဖွဲ့ဝင်17ယောက်တက်ရောက်ခဲ့တယ်လို့သိရပါတယ်။ကြံမတက်နိုင်သူတွေကတော့ကြံမရေးမကောင်းသူတွေဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့ကွယ်လွန်သွားသူတွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။